唱的不哇哈克那吧，有的路被断，就对他路没压的路嘎鸡吧，不把你欧姆拉。
这卡表在要吗？多拉西米先。American ပြည်အောင်စုမှာနွေရသည့်ဒီအချိန်ဆိုရင်လူငယ်တွေကြောင်းတွေပိတ်ထားတဲ့အချိန်မလို့လူငယ်ကြိုက်စကားလေးတွေတော်တော်များများတင်တဲ့အချိန်မှာ Brave ဆိုတဲ့ကာတွန်းကမှာတော့ Merida ကလေးပြစ်ကျွမ်းကျင်တဲ့ Scottish မင်းသမီးလေးတစ်ပါးပါသူကထုံးတဲ့စင်နာတွေပယ်ဖျက်ပြီးတော့အိမ်အောင်ပြုဖို့ငင်းဆန်ခဲ့တာပါဒီကာတွန်းထဲက Merida မင်းသမီးလေးဖြစ်နေမင်းသမီး Kelly McDonald ကအသံနဲ့သရုပ်ဆောင်ပေးထားပါတယ
် I am Meridaborn descendant of Clan Dunbrock and I'll be shooting for my own hand.
Brief cartoon ရုပ်ရှင်ကားဟာပုံမြင်တဲ့ကမင်းသမီးလေးလို့ဆိုရဲရုပ်ရှင်ကားတွေခေတ်ဆောင်းလာတာတွေ့ရတဲ့ရုပ်ရှင်ခေတ်ရည်စီးရဲ့ဥပမာကောင်းတစ်ခုပါရုပ်ရှင်ထဲကမင်းသမီးလေးတွေဟာငယ်ရွယ်ပြီးတော့ကိုယ့်ဖာကိုရက်တည်နိုင်စွမ်းရှိသူတွေဖြစ်နေပုံဖော်ခံရပါတယ်တလောကပဲယုံတင်သွားတဲ့ Snow White မင်းင်းဖြူလေးရုပ်ရှင်ကားနှစ်ကားမှာဆိုရင်သူကိုမူလလက်ဟောင်းဇက်ရုပ်ကနေခွဲထွက်ပြီးတော့ပုံဖော်ပြသခဲ့တာပါ။ပြောင်းလဲသွားတဲ့မင်းနှင်းဖြူလေးရဲ့ဇက်ရုပ်အပေါ်မှာလူငယ်ပရိသတ်တွေဘလို့များသဘောထားလဲဆိုတာစိတ်ဝင်စားစရာပါနော်။1938ခုနှစ်မှာစပြီးတော့ထွက်လာတဲ့မူလလက်ဟောင်း Snow White and the Seven Dwarfs မင်းနှင်းဖြူလေးနဲ့လူပုလေးခုနှစ်ယောက်ကကဘာတလွားကကလေးတွေရဲ့စိတ်အာရုံကိုဖန်ဆားနိုင်ခဲ့ပါတယ်။အဲဒီကမင်းသမီးလေးကအငယ်သူဖြစ်ပြီးတော့ကုကယ်မဲ့သူရှားနေခဲ့တာပါ။စိုးရွားလာတဲ့မိတွေးလက်ထဲမှာသူ့ကိုလာခဲ့မဲ့မင်းသားလေးကိုမျှော်နေခဲ့ရတယ်ဆိုတာငငယ်တုန်းကတော့နားထောင်ကောင်းတဲ့ပုံမြင်တစ်ပုဒ်ဖြစ်ခဲ့ပါတယ်
။ Magic mirror on the wall. Who is the fairest?
အဲ့ဒီဒီဒနာကြီးမင်းသမီးလေးကိုပြန်ပြီးတော့ပြင်ဆင်ပြီးတော့ပုံစံပြောင်းဖန်နေလိုက်တဲ့အခါမှာတော့တလောကပဲရုံတင်ပြသသွားတယ်Mirror Mirror ဆိုတဲ့ရုပ်ရှင်ထဲကမင်းနှင်းဖြူအစ်စ်လေးဖြစ်လာပါတယ်။ဒီရုပ်ရှင်ထဲမှာလည်းနောက်ဆုံးတော့မင်းသားလေးနဲ့တွေ့သွားတာပါပဲ။ဒါမဲ့သူကဘုရင်မကြီးကိုပါအနိုင်ယူလိုက်နိုင်ပြီးတော့တိုင်းပြည်ကြီးကိုလည်းသိမ်းပိုက်လိုက်နိုင်တာပါ
။ Who are you? Why is the queen want you dead?
She wants everyone dead, all of us.
What makes you so damn valuable?
You should know you're the one hunting me.
Your power.
Mirror, mirror on the wall. Who is fairest?
နောက်ထပ် Snow White ရုပ်ရှင်ကားတစ်ကားကတော့ Snow White and the Huntsman လို့ခေါ်ပါတယ်။ Snow White ကသူ့ရဲ့တိုင်းပြည်တွေတိုက်ယူခဲ့သလိုသူ့ရဲ့ချစ်သူကိုလည်းပြန်ပြီးတော့တောင်မှကယ်တင်ခဲ့ရတာပါ။ဒီလိုဟိုးရုံကဒန်နာရီပုံမြင်ကိုစမ်းသစ်ပြီးတော့ပြန်ဖန်ပြီးပြသတာကိုကလေးတွေကလည်းကြိုက်နှစ်သက်ပါတယ်။ Washington ကမူလာတန်းကြောင်းတစ်ကြောင်းမှာစာကြည့်လိုက်မှုလို့တဲ့ Wendy Tucker ကဆိုရင
် When the movies come out they want the bookwhich is awesome which is great for me cuz I try to encourage them to read the book
ရုပ်ရှင်ထွက်လာတော့သူတို့တွေစာအုပ်ပြန်ဖတ်ချင်လာကြတယ်လေကျမကတော့သူတို့ကိုရုပ်ရှင်မကြည့်ခင်စာအုပ်ဖတ်ထားဖို့အားပေးတယ်စာအုပ်မဖတ်ဖြစ်ဘူးပဲနဲ့ရုပ်ရှင်ကြည့်ရင်လေမူရင်းစာအုပ်ရှိတယ်ဆိုတာကိုကျမပြောပြတာပေါ့
ဒါမဲ့လေမူလလက်ဟောင်းကဏ္ဍဝင်ပုံမြင်တွေကိုလူငယ်တွေကနှစ်ချိုက်ကြဆဲပါပဲ
they give us a like different look on different time periods andhow people acted back then but also
ဒီကလေးတွေပြောသွားတာကဒီဒနာယီပုံမြင်တွေကတဲ့အခုခေတ်နဲ့မတူတဲ့ခေတ်ကာလအချိန်အပိုင်းခြားတဲ့ကလူအဖွဲ့စီအတိုင်းဝိုင်းကြောင်ကိုပြသပါတယ်တဲ့အဲ့ဒီတော့ကလူတွေဘယ်လိုများပြုမျိုးဆက်ဆံကြလဲပြီးတော့အဲ့ဒီလိုမျိုးပုံမြင်တွေထဲမှာမော်အတက်တီဒနာယီဆန်တဲ့ဇလန်တွေပါပါတယ်နောက်ပြီးတော့အဲ့ဒီပုံမြင်တွေရုပ်ရှင်တွေထဲမှာတွေ့ရတဲ့တည်ငြိမ်မှုမျိုးဒီကလေးတွေကကြိုက်ပါတယ်တဲ့ဒီလိုကနဝင်းပုံမြင်တွေကိုပဲအမေရိဖေရီတာတာမီမီတွေကိုညမှာအဲ့ရဝင်ပုံမြင်တွေဖြစ်နေပြောပြရင်းနဲ့ဘဝရဲ့သင်ခန်းစာတွေကိုတင်ကြားပေးခဲ့တာမဟုတ်ပါလားနော်စာကြည့်တိုင်းမူဝန်ဒီတက်ကာက
They wanted to emphasize how dark something was to make the beauty shine and be better and a lot of the fairy tales
တို့ကအလှတရားကိုပိုပြီးတောက်ပလာစေဖို့စိုးရွားတဲ့အရာဘလောက်ကြောက်စရာကောင်းလဲဆိုတာကိုအယုံစိုက်ပြတယ်လေလူကြီးမိဘတွေကကလေးတွေကိုပုံပြောပြီးလူစိုးလူကောင်းခွဲခြားတာအောင်သင်ပေးခဲ့တာပေါ့
အခုခေတ်မှာလည်းကလေးတွေကိုပုံမြင်တွေပြောပြသင်ကြားစေပါဒါမဲ့လည်းပြောင်းလဲလာတဲ့ခေတ်စနစ်ကိုလိုက်ပြီးတော့ပုံမြင်တွေလည်းခေတ်ဆန်လာကြတာပါကဲခစ်တခေဟောင်ပုံမြင်တွေခဏထားပြီးတော့ဒီနွေရာသီတင်တဲ့နောက်ထပ်ဇကားရီစီဆက်ရအောင်ပါနော်ဟို
လာသေးအိုးကန်တာရီ
နာမည်ကြီးဒါရိုက်တာဝူဒီအဲလန်ဆိုရင်အင်္ဂလိပ်ရုပ်ရှင်ဝါသနာဦးရီတည်ကြပါလိမ့်မယ်သူကသူရိုက်တဲ့ရုပ်ရှင်တော်တော်များများကိုလည်းနယူးယောက်မြို့မှာရိုက်လေရှိပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းနေအတွင်းမှာတော့ဒါရိုက်တာဝူဒီအဲလန်ကလန်ဒန်ဘာစီလိုနာနဲ့ပါရီမြို့တော်တွေအပါအဝင်တခြားမြို့တွေမှာရုပ်ရှင်တွေကိုရိုက်လာတာတွေ့ရပါတယ်သူရဲ့နောက်ဆုံးရုပ်ရှင်ကတော့ To Rome with Love ချစ်ချင်းတွေနဲ့ပြည့်နေတဲ့ရောမမြို့ပါတဲ့ဒါရိုက်တာကသူ့ရဲ့ရုပ်ရှင်အစမှာတော့ပျက်စီးနေတဲ့အဆောင်ဟောင်းတွေကြောက်သားရုပ်တုရေပန်းတွေခင်မီအဆောင်တွေအားလုံးကိုကင်မရာနဲ့ဆွဲပြထားပါတယ်။ဗိုလာဆိုတဲ့1950ပြည့်လောက်မှာတိတ်ပြီးခေတ်စားတဲ့တခြင်းကလည်းနောက်ကငင်းငင်ရမ်းရမ်းနဲ့ထွက်ပေါ်နေတာပါ။ဒီရုပ်ရှင်မှာ Spanish Men the Me Penelope Cruz မင်းသား Jesse Eisenberg နဲ့မင်းသားကြီး Alec Baldwin တို့ပါဝင်ပြီးတော့တရုပ်ဆောင်ထားပါတယ်
။ I'm from Roma.And I see in Roma, all is a story.
Roma မြို့ကိုအလေလာကြသူတွေရော Roma မြို့သူမြို့သားတွေအချစ်ကိုရှာဖွေတွေ့ရှိကြပါတယ်။တာမန်လူတူကလည်းတိတ်ကိုနာမည်ကြီးသွားခဲ့ပါတယ်။နောက်ပြီးတော့ဇာပနအခမ်းအနားစီစဉ်သူကအော်ပရာတခြင်းတွေကိုရေးချုံးရင်းနဲ့ဆိုနေတာကိုလည်းတွေ့ခဲ့ရပါတယ်။ဒါကတော့ Woody Allen ရဲ့ To Rome with Love ထဲကဇာလမ်းလေးတွေပါ။ Director Woody Allen က
A terrible title, incidentally. And my original title was The Bop Decameron, and nobody knew what the Decameron
was. The first name of the Decameron was the Bop Decameron. The Bop Decameron was the Decameron. The Decameron was the Decameron. The Decameron was the Decameron. The Italian was the Decameron.
သူပြောသွားတဲ့ဒီကမ်မရွန်ဆိုတာကတော့14ရာစုကထုတ်ဝေတဲ့ဇလန်တိုတရားကိုပေါင်းပြီးတော့ဖွဲ့စည်းထားတဲ့အီတာလီယန်ဝတ္ထုရှည်တစ်ပုဒ်ပါဒီ To Rome with Love ရုပ်ရှင်ကဟာဝူဒီအဲလန်ရိုက်ကူးတဲ့43ကားမြောက်ရုပ်ရှင်ဖြစ်ပါတယ်သူဟိုတစားဒီတစားစိတ်ကူးပေါ်တိုင်းဟိုနေရာချစ်ဒီနေရာချစ်နဲ့ရေးမှတ်ထားတာတွေဇပွဲမှာတင်ထားတာဇပွဲပေါ်ဟာတွေကိုစုပြီးတော့ဒီစံညွန်းဖြစ်လာတယ်လို့သူကပြောပါတယ်
There'll be a little note written on a matchbook or on a piece of paper that says for example A man who can only sing in the shower.
ကျွန်တော်ဇပွဲပေါ်မှာရှိနေတဲ့မိကျဘူးကွန်ဟောင်းပေါ်မှာရေးထားတာ။ရေချိုးရင်းမဲ့တခြင်းတွေစိုးစိုးနေတဲ့လူဆိုပြီးရေးထားတာပါ။အဲ့ဒီဟာတွေ့လိုက်ရပြီးဒါမျိုးသာရိုက်လိုက်ရရင်ရည်ရမယ်လို့စိတ်ကူးပေါက်လာတယ်လေ
။ဒါရိုက်တာဝူဒီအဲလန်ကိုရိုင်းလည်းရုပ်ရှင်မှာပါဝင်သရုပ်ဆောင်ထားတာပါ။သူကဘာလို့ရောမမျိုးကိုရွေးပြီးတော့မှရိုက်ဖြစ်တယ်လဲဆိုရင်တော့လက်တွေ့ကျတဲ့အကြောင်းပြချက်နဲ့ပါ။သူအဲ့ဒီမှာရုပ်ရှင်ရိုက်ပါလို့သူ့ကိုငွေကြေးထုတ်ပြီးသူကပြောလိုပါတယ်။ဒါကအရေးကြီးဆုံးအချက်ဖြစ်ပါရဲ့နော
် I'm ready
Dude you look incredible
Don't tell Luke you were here
ကဲနောက်ဆက်ပြောချင်တဲ့ရုပ်ရှင်ကတကားကတော့ Lola versus ဆိုတဲ့ရုပ်ရှင်မှာမင်းသမီး Greta Gerwig က American Independent ရုပ်ရှင်တွေမှာဘာလို့သူအချိန်တိုတိုအတွင်းမြင်းမြန်ဆန်ဆန်နာမည်ကြီးလာလဲဆိုတာဒီရုပ်ရှင်ကိုကြည့်ရင်သိနိုင်ပါတယ
် Honey you're gonna die when you see these flowers
I don't think I can do this.
ခဲ့တမီးသားဖြစ်ချင်သူတွေအချင်းချင်းဘလို့ချိန်ညာပြုကြလဲဆိုတာဟာတရိုက်ကူထားတဲ့ဒီရုပ်ရှင်မှာလိုလာဖြစ်နေသူကတရုပ်ဆောင်ထားပါတယ်။ရုပ်ရှင်ထဲမှာသူကအသက်34နှစ်အရွယ်ပထမဆုံးအကြိမ်လက်ထပ်မဲ့အမျိုးသမီးတူပါ။သူကအနုပညာသမား Luke နဲ့လက်ထပ်မှာဖြစ်ပါတယ်။ဒါမဲ့လိုလာတယောက်ပါရဂူပွဲရဖို့အတွက်စာရန်ရေးတာရင်မင်္ဂလာပွဲတွေပြင်ဆင်နေရတာရင်လည်း Luke သူ့ကိုလမ်းခွဲခြင်းပြီးဆိုတာမရိပ်မိလိုက်ပါဘူး။မင်္ဂလာပွဲပြတ်သွားတော့သူ့စိတ်ကူးတဲ့ပုံဖော်ထားတဲ့အနာကပြိုပြတ်သွားတဲ့လူလာကိုတငယ်ချင်းဖြစ်သူကအချစ်ဆိုတာပေါ်မှာပြန်ပြော့ယုံကြည်မှုရှိလာအောင်လို့ကူညီပေးခဲ့ပါတယ်။ဇာညွန်းကိုပူရဲရေးသားတဲ့ Greta Gerwig က
As a male writer, I try and put myself in the shoes of a woman and obviously I have a lot of female friends and I can
အမျိုးသားဇာညွန်းရေးဆရာတယောက်အနေနဲ့ကျွန်တော်မိမတယောက်ရဲ့နေရာမှာဝန်ခံစားကြည့်တယ်။ကျွန်တော်မှလည်းတငယ်ချင်းမတွေအများကြီးရှိပါတယ်။သူတို့ကိုကြည့်ပြီးတော့လည်းတွေ့ကြုံနေရပါတယ်။ဒါပေမဲ့ဒီမှာကကျင်ပေါ်မရှိတဲ့တကူတဲ့အပြူကြီးတယောက်ကိုပုံဖော်ရတာပါဒါလိုမျိုးခက်ဆစ်စင်ရုပ်ရှင်တွေကဒီကားလောက်တကယ်လက်တွေ့အခြေအနေကိုမထင်ဟပြပါဘူ
းလိုလာ versus ရုပ်ရှင်မှာမင်းသား Joel Kinnaman ကလူဖြစ်တဲ့တရုပ်ဆောင်ပြီးတော့ Hamish Linklater ကလိုလာရဲ့ငယ်ငယ်ချင်းဖြစ်တဲ့တရုပ်ဆောင်ပါတယ်ဒီရုပ်ရှင်ကနယူးယောက်မြို့မှာရိုက်ကူးထားတာဖြစ်ပါတယ်ဒီနေရာဒီတင်တဲ့ရုပ်ရှင်တွေကကားကောင်းလေးတွေပြောဖို့အများကြီးကြံသေးပေမဲ့လည်းအချင်းကဒီလောက်ပဲရလို့ဒီမှရင်ချိနေပါတော့သောရရှင်နေနဲ့နောက်တစ်ပတ်ကျတော့မှစကားတွေဆက်ကြတာပေါ့ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါလိမ့်ရှင
် Thank you.